တနင်္လာနေ့တိုင်းတဝဲခရိုင်အရှိတော်ဒေသမှာကရင်မျိုးသားလူမျိုးရေးတပ်မတော် KNLA နဲ့တနင်္လာနေ့တိုင်းအတွင်းကပူးပေါင်းတပ်တွေစုပေါင်းပြီးတော့စစ်ကောင်စီတပ်နဲ့နှစ်ဖက်တိုက်ပွဲပြင်းထန်နေတာမှာဖေဖော်ဝါရီ28ရက်နေ့နေ့လယ်ပိုင်းအထိတိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့ဒေသခံတဦးက VOA ကိုပြောပြပါတယ
်။စစ်မှမှုတွေဖြစ်နေတဲ့ဟောတစ်ဖက်ကလည်းကျွန်မစစ်ကောင်စီကသူလင်းလေးသုံးနေတယ်ဆိုတော့လေဟောဒီသူရောလက်ရှိစစ်ဆောင်အတွက်ထွက်ပြေးနေရတာတော့ရှိတာပေါ့ဗျာ။လင်းနဲ့ပုံချတဲ့ကိစ္စတွေကကျွန်တော်တို့ဒီကောက်ကွေးဖွဲ့လေစီမကြပါနဲ့ဒီရွာတဲ့ဘက်ကြာနေတာကျတော့ဒီလိုပဲပြည်သူတွေထိတာပေါ့မဟုတ်ဘူးမနေ့ကတော့လေကြောင်းနဲ့ဒီလက်နယ်ကြီးချတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီကျွော်နှစ်ရွာကိုကြာတယ်လေမိတာနဲ့ဒီဟိုပေါ့ရွှေချောင်းတွေနေရာကိုကြာတာပေါ့နော်ကြာတာကတော့အဲ့ဒီမိတာတွေဘက်ပေါ်လာဒီနီနာတွေအကုန်လုံးပြည်သူတွေကြတော့ကျွန်တော်ဟီတာဘက်ကိုပြောင်းနေတဲ့ကိစ္စတွေရှိတယ်
လနဲ့ကြီးတန်ကြောင့်အရက်သားပြည်သူထိခိုက်သေးဆုံးတာရှိတယ်လို့ဆိုပေမဲ့ပြင်းထန်နေတဲ့တိုက်ပွဲအခြေအနေကြောင့်အတည်ပြုနိုင်မှုကခက်ခဲနေတယ်လို့ပြောပါတယ်တိုက်ပွဲအတွင်းမှာနှစ်ဖက်ထိခိုက်သေးဆုံးတာနဲ့စစ်ကောင်စီရဲ့လက်နက်ခဲယမ်းတချို့ကိုတော်လှန်ရေးတပ်ဖွဲ့တွေဘက်ကသိမ်းဆီးနိုင်ခဲ့ပေမဲ့အတိအကျကိုတော့သက်ဆိုင်ရာဌာနအလိုက်သတင်းထုတ်ပြန်ပါမယ်လို့တော်လှန်ရေးရဲဘော်တဦးကပြောပါတယ
်ရှင်းရင်းနဲ့တက်တက်လိုက်ရင်တော့ကျွန်တော်မပြောလို့ဘူးပေါ့နော်ဒါကြတော့သက်ဆိုင်ရာဌာနလည်းသူကကျင်ညာလိုက်မယ်စေမထုတ်လိုက်မယ်လို့ယူဆတယ်ဒါကြတော့ကျွန်တော်တို့ဟိုမပြောချင်သေးဘူးပေါ့စေရတော့တင်းမနေတော့မရှိတာပေါ့ရှိတော့တခွင်ပဲကျွန်တော်ပြောလို့ရတာပေါ့နော်ဘာကြောင့်ဒီနေရာတော်တော်လေးကိုဟိုဖြစ်နေတဲ့နေရာပေါ့အနည်းတော့ကျွန်တော်တို့မေတ္တာလို့ရှိမယ်ပကာကြီးလို့ရှိမယ်ဒီပေါ့ရွာရောတော်တော်များတဲ့ခါကျတော့ကျွန်တော်လည်းအတူတူကြကြဖော်ပြကတော့လည်းခက်တယ်မရဟုတ်
တဝဲထီခီလမ်းတလျှောက်မောင်းနှင်လာတဲ့စစ်ကောင်စီရင်တန်းကိုဖေဖော်ဝါရီလ18ရက်နေ့ကကရင်မျိုးသားလူမျိုးရေးတပ်မတော် KNLA နဲ့တနင်္လာနေ့တိုင်းတွင်ကပူးပေါင်းတပ်တွေကစုပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီချိန်ကနေစလို့ဒီကနေ့အထိစစ်ကောင်စီတပ်တွေနဲ့တနင်္လာနေ့တိုင်းတွင်ကပူးပေါင်းတပ်တို့ကြားအပြန်အလှန်စစ်ရေးတင်းမာနေတာဖြစ်ပါတယ်။စစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအတွင်းမှာတော့ဒေသခံပြည်သူတွေရဲ့နေအိမ်တွေပျက်စီးတာနဲ့အရက်သားတွေထိခိုက်သေးဆုံးတာရှိပေမဲ့အတည်ပြုနိုင်မှုခက်ခဲနေပါတယ်။တိုက်ပွဲအနည်းဝန်းကျင်မှာရှိတဲ့ဒေသခံပြည်သူတွေကတော့ရွာတွေထဲမှာမနေရတော့ဘဲဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်ရှင်။